COVID-19 debut luna sayonsingwene atwala ganda khanaya duri po chamat thare tamat chatwe go pyaung le lai pi lo me swe siyong yi kala ma pi duri yoga ga gwe yi simin ni set pi lai na bu jama yi thana tawin shi duri ga tadi pi thare chaung go pyo pya ba me jama ga ro su su ba ပြင်းပိုးတွေလူနာတွေနဲ့ယောဂတန်တရားကြောင့်အသွာလာကန်သက်ခံထားရသူတွေပေါ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကချမှတ်ထားတဲ့အချက်တွေကိုဒီကနေ့ကစာပြီးပြောင်းလဲပြင်ဆင်လိုက်ပါတယ်။သတ်မှတ်နေရာတွေမှာအသွာလာကန်သက်ခံထားရသူတွေကိုအရင်ကရက်သက်တစ်ပတ်သုံးပတ်တာကာလသတ်မှတ်ထားပြီးအခုတော့14ရက်တာကာလအဖြစ် quarantine ကာလကိုသတ်မှတ်လိုက်တာပါ။အဲဒါအပြင်ယောဂဘူးရှိလို့ဆေးရုံတရသူတွေကို COVID-19 နဲ့ကတဲ့နှစ်ကြိမ်ဆက်တိုက်ပြမှာဆေးရုံကဆင်းဝင်ရတဲ့အချိန်လေးကနေအခုခါမှာတော့ယောဂလက္ခဏာပေါ်မူတည်ပြီးဆေးရုံဆင်းရတဲ့အဆင့်ကိုပြောင်းလဲလိုက်တဲ့အကြောင်းဗဟုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
။မဂ္ဂတိနှစ်ကြိမ်ဆက်တိုက်ဖြစ်တဲ့အထိရဖို့အတွက်ရက်90ကျော်ကြာတဲ့အချိန်နေထိရှိပါတယ်။တချို့လည်းရက်80ကျော်ကြာပါတယ်။အဲဒါဆိုတော့အခါကျတော့မလိုအပ်ဘဲနဲ့သူတို့တွေဟာဆေးရုံကအကြာကြီးနေရပြီးတော့အခါကျတော့သူ့ရဲ့နော်ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းရှိနိုင်တယ်။သူဆေးရုံမှာအကြာကြီးနေရတဲ့မိသားစုတွေကလည်းတာဝန်ပိုကြီးတယ်၊မိသားစုတွေလည်းပြင်းထန်ဆင်းရဲတယ်။ပြီးလို့ရှိရင်ဒီလူနာကိုစောင့်ချက်ကြည့်ရှုနေရတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်လည်းဘုံလုံးဝန်ပိုးပိုဖြစ်တယ်။သူတို့တွေဒီလိုမျိုးကြည့်နေရတဲ့အကြောင်းမို့တစ်ချက်တကယ်လိုအပ်တဲ့လူနာတွေကိုအချိန်ပေးနိုင်မှုပါဆိုလို့ရှိရင်အကန့်အသတ်ရှိတယ်။
အခုလိုပြောင်းလဲလိုက်တာဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လမ်းညွှန်ချက်အတိုင်းဖြစ်ပြီးတော့နိုင်ငံတကာမှာလည်းလူနာတွေကိုဆေးရုံကဆင်းဝင်ပေးတဲ့ပုံစံပြောင်းလဲနေကြပြီလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါဗျ။ဒါပေမဲ့လည်း WHO ရဲ့ guideline တွေမှာတော့ယောဂလက္ခဏာသက်သာသူတွေကိုဆေးရုံမှာနောက်ထပ်3ရက်စောင့်ကြည့်ပြီးမှဆင်းဝင်ပေးတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ပိုပြီးစိတ်ချရအောင်စောင့်ကြည့်ရဖို့တရက်တိုးထားတယ်လို့ဆိုပါတယ်။အဲဒါကြောင့်ပိုးရီလူနာတွေအနေနဲ့ဆေးရုံမှာအနည်းဆုံး14ရက်တာစောင့်ချက်ကုသမှုခံယူရမှာဖြစ်တယ်လို့သိရပါတယ်။ကိုဗစ်ကာယောဂအတွက်ပြည်သူတွေလိုက်နာရမယ့်အချက်ထဲမှာတဦးနဲ့တဦးခက်ခွာနေရမယ်ဆိုတာနဲ့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျဉ်နိုင်မှုကလည်းဒီယောဂထိန်းချုပ်ကာကွယ်ရာမှာအရေးအကြီးဆုံးအချက်တွေဖြစ်နေပါတယ်။ဒါတွေကြောင့်လာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလအစမှာပြည်သူအားလုံးလိုက်နာရမယ့်ယောဂကာကွယ်ရေးညွှန်ကြားချက်တွေကိုစပီးဆောင်ရွက်ဖို့ဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်
။ဒီ election မှာမဲပေးမဲ့သူတွေဒီလိုမဲဆွယ်စည်းရုံးကိစ္စရပ်တွေကြောင့်ပြည်သူလူထုယောဂကူဆက်မှုမဖြစ်ပေါ်စေဖို့ဒါကျမတို့စိတ်ထဲမှာအဓိကတာဂက်ထားပါတယ်ဒါအပြင်เนาะဒီမဲပေးတဲ့အခါမှာလည်းစိတ်ချလုံးကျုံစွာနဲ့အန်တီအကင်းစွာမဲပေးနိုင်ဖို့တည်းရည်ရွယ်ပါတယ်အကျော်ပြောမယ်ဆိုလို့ရှိရင်မဲဆွယ်စည်းရုံးတဲ့အခါမှာသတ်မှတ်ထားတဲ့စီကံချက်တွေအတိုင်းပဲပြည်သူလူထုရဲ့လိုက်နာဖို့လိုပါတယ်နောက်တစ်ခါတက်နိုင်လို့ရှိရင်တော့လူစုလူဝေးတို့ပေါ့နော်ဒါမှမတော်တာအကောင်းဆုံးပါပဲကိုအားပေးခြင်းနဲ့ပါတီကိုအားပေးခြင်းနဲ့သူ့ကိုကျမတို့ဒီရနေပြီးတော့ဟိုပေါ့နော်ဒီနေ့ပြီးဆိုရင် online media တစ်ဆင့်လည်းအားပေးလို့ရနေပါတယ်အဲ့ဒါဆိုတဲ့အခါကျလူကြားထဲမှာသွားမှရလို့မဟုတ်ပါဘူးသူများပြည့်ဆိုလို့ချင်းကိုယ့်ကိုကုဆတ်နိုင်မယ်အခွင့်အလမ်းကတော့ပြည်သူထဲမှာလို့ဆိုလဲသွားပြီဆိုလို့ချင်းတော့ကုဆတ်နိုင်မယ်အခွင့်အလမ်းကတော့အများပါတယ
်ကိုဗစ်ကာယောဂါပြည်ရင်းကုဆတ်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာဘလို့ရဖဲအိမ်ပြင်မထွက်ဖို့ကိုသတ်မှတ်ထားပြီးတဲ့နောက်ကုဆတ်နှုံတိုးလာတဲ့ရန်ကုန်တိုင်းအတွင်းကမြို့နယ်ခုနှစ်ခုမှာလည်းအပြင်ထွက်ခွင့်ကန့်သတ်ချက်တွေကိုချမှတ်ထားပါတယ်အဲ့ဒါအပြင်ပြည်နယ်နဲ့တိုင်းအသီးသီးမှာကယောဂထိန်ချုပ်ကာကွယ်ရေးအတွက်စီကံချက်တွေချမှတ်ထားပြီးမလိုက်နာသူတွေကိုလည်းတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူတာတွေရှိလာပါတယ်။အစိုးရရုံးတွေအခြေဆိုင်ရာနေပြည်တော်မှာလည်းဌာနဆိုင်ရာဝန်ထမ်းတွေကိုတဝက်တက်တဝက်နာယုံတက်စနစ်ကိုလာမဲ့ပုံတဦးနေမှာပြန်လည်စတင်မှုဗဟိုကော်မတီကညွှန်ကြားထားတယ်လို့သိရပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။